န့်ရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဩဂတ်စ်လ2ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့9နာရီထိ kHz 935 kHz 9433ည kHz 5999အပြင် kHz 1505တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေထဲကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်။ဒါအပြင်မျိုးသမီးကဏ္ဍမှာတော့
ပညာရေးကခေတ်ရဲ့ကျေးမှုတစ်ဖွဲ့ပဲ။ဒီတိုင်းပြည်စီးပွားရေးကြတော့လဲပညာရေးကြတာပဲ။ဘာဖြစ်ဆိုဒီကိုအလုပ်စီး
ပွားမကြခင်အပြည့်စုံကိုကြားဖို့ရှိပါတယ်ရှင်။ဒီနောက်မှာတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းတင်ဆက်သွားအောင်ပါပါ။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှကမ္ဘာသတင်းတွေတဲ့ကမြန်မာသတင်းတွေကိုကိုရနိုင်နဲ့ကိုသားညုံကအရင်ဆုံးပြောပြပါမယ်ရှင်။
ဩဂတ်လ၁ရက်နေ့တို့ကမ္ဘာသတင်းမီဒီယာတွေအတော်များများမှဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတစ်ခုကတော့ကလေးစစ်သား61ယောက်ကိုမြန်မာစစ်တပ်ကပြန်လွတ်ပေးလိုက်တဲ့အကြောင်းပါ Yahoo Internet ဆာမျက်နှာမှာတော့ Reuters သတင်းကိုကူးကားပြီးတော့မြန်မာ Military Releases 91 Child Soldiers ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြထားပါတယ်အဲ့ဒီမှာမြန်မာစစ်တပ်ဟာကလေးစစ်သား61ယောက်ကိုတောက်ကြနေကပြန်လွတ်ပေးခဲ့တာကလေးစစ်သားတွေကိုမြန်မာစစ်တပ်တွေမရှိအောင်အရှင်မြင့်လှုပ်ဆောင်သွားဖို့ကုလသမဂ္ဂကတိုက်တွန်းထားတာနဲ့စတင်ရေးသားထားပါတယ်ကုလသမဂ္ဂကလေးသင်ငယ်ရန်ပုံငွေအဖွဲ့ကရှာလီနီဘာဟူဂူနာကတော့တက်သေးကနေကုလိုပြန်လွတ်ပေးလိုက်တာဟာမြန်မာစစ်တပ်အတွင်းကလေးစစ်သားစုဆောင်းနေတာနဲ့အထုံးပြုနေတာတွေရပ်တန့်ဖို့အတွက်အရေးပါကြောင်းဒါကိုအချိန်မြင့်လှုပ်ဆောင်သွားဖို့လိုကြောင်းဒီလိုလှုပ်ချင်းအဖြစ်အသက်မပြည့်သေးတဲ့ကလေးတွေကိုစစ်သားအဖြစ်စုဆောင်းနေတာရောတက်သေးမှရှိနေတဲ့အသက်မပြည့်သေးတဲ့ကလေးတွေအားလုံးလွတ်ပေးဖို့ဆိုတဲ့ရည်မှန်းချက်တစ်ခုစလုံးကိုအောင်မြင်စေမှာဖြစ်တယ်လို့ပြောပါတယ်အစိုးရသက်လက်ထက်မှာကလေးစစ်သား364ယောက်ပြန်လွတ်လာခဲ့ပြီမဲ့လေကလေးစစ်သားအုံပြုမှုကတော့လုံးဝရပ်တန့်သွားသေးတာမဟုတ်ဘူးလို့ဆိုပါရယ်လွတ်လာတဲ့ကလေးစစ်သားတွေကိုကျန်းမာရေးပညာရေးနဲ့တခြားလိုအပ်တဲ့အကူအညီတွေပေးဖို့အစိုးရဝန်ကြီးဌာနတွေကအာဏာပိုင်တွေကိုညွန်ကြားချက်တွေထုတ်ပြန်ထားတယ်လို့ဆိုပါရယ်ဒါမဲ့လည်းလူခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ဖို့ကနိုင်ငံတကာအတိုင်းအဝိုင်းရဲ့အဓိကတောင်းဆိုမှုဖြစ်တဲ့ဆိုပြီးတော့ဖော်ပြထားပါရယ်ဗျာ
မြန်မာအစိုးရအတွင်းဝန်ကြီးတွေအပြောင်းအလဲလုပ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာ Sheffield's Cabinet amidst press crackdowna dispute ဆိုတဲ့ခေါင်းစဉ်နဲ့စောင်းပါရှင်ရှိပါနီမာတာနီက Wall Street Journal ရဲ့ Internet ဆာမျက်နှာမှာဇူလိုင်လ30ရက်နေ့ရက်စွဲနဲ့ရေးသားထားပါတယ်။မြန်မာသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်ကိုပြန်ကြားရေးဝန်ကြီးအဖြစ်အဆိုပြုတင်သွင်းခဲ့တာနဲ့စထားပါတယ်။ပြန်ကြားရေးဝန်ကြီးဦးအောင်ကြည်နဲ့ကျန်းမာရေးဝန်ကြီးဒေါက်တာဖေသက်ခင်တို့ကိုသူတို့ရဲ့ဆန္ဒသဘောအလျောက်ယာဒုကနေအနားယူခွင့်ပြုလိုက်တဲ့ဆိုပြီးသမ္မတရဲ့အမိန့်ကြေညာစာကိုအစိုးရသတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီနောက်တော့ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာမှာဘူဂျုတ်မမောင်အောင်နဲ့အစားထိုးခဲ့တာတွေကိုပြောထားပါတယ်။ရခိုင်ပြည်နယ်အပါအဝင်တိုင်းပြည်အတွင်းမှာဖြစ်နေတဲ့ဘာသာရေးတင်မာမှုတွေကဦးသိန်းစင်အစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်ပြီးဝေဖန်မှုတွေအကြီးအကျယ်ခံရတာကြောင့်ဒီဘာသာရေးတင်မာမှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဝန်ကြီးအဖွဲ့ကိုအပြောင်းအလဲလုပ်တာဖြစ်တယ်လို့အကဲခတ်တွေကသတ်မှတ်နေကြပါတယ်
။ Drug resistant strain of malaria a new threat in Myanmar မြန်မာနိုင်ငံမှာဆေးမတိုးတဲ့ငှက်ဖျားယောဂါမျိုးဗီဇတစ်မျိုးကချိန်ချောက်မှုအသစ်တစ်ခုဖြစ်လာနေတယ်ဆိုတဲ့ခေါင်းစဉ်နဲ့အကြောင်းကိုတော့ Brian Dudley က The Seattle Times သတင်းစာမျက်နှာမှာရေးသားထားပါတယ်။အဲဒီမှာတော့ကမ္ဘာမှာစိန်ခေါ်မှုအများဆုံးနဲ့လူသေဆုံးယောဂါတွေထဲကတစ်ခုကိုမြန်မာနိုင်ငံတစ်တော်တွေအတွင်းမှာဖြစ်နေပြီလို့စထားပါတယ်။ဒီငှက်ဖျားယောဂါပိုးအသစ်ကအိန္ဒိယနဲ့အာဖရိကဘက်ကိုပါရောက်ဖို့အန္တရာယ်လဲထိုးလာနေပြီးတခြားနေရာတွေကိုရောက်ခဲ့မဲ့ဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းရခဲ့တဲ့တိုးတက်မှုတွေကိုခြေဖြက်ပစ်လိုက်သလိုဖြစ်သွားစေမယ်လို့ဆိုပါရယ်2000ခုနှစ်ကစပြီးတော့ကမ္ဘာတဝန်းငှက်ဖျားယောဂါ43ရာခိုင်နှုန်းကျဆင်းသွားခဲ့ကြောင်းဒါပေမဲ့ငှက်ဖျားယောဂါဖြစ်တဲ့သူဟာတစ်နှစ်မှာ2သန်းရှိနေသေးပြီးတော့ကလေး5သိန်းလောက်တည်ဆုံးနေတုန်းဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေမှာရေးသားခဲ့ကြတဲ့မြန်မာပြည်အကြောင်းတွေကိုကြားခဲ့ရတာပါရှင်မကြခင်မှာမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်အခုတော့အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုအလှည့်ပေးပါစေဒေါ်လာလတန်းကတင်ဆက်ထားပါရယ်ရှင်
ဒီမြင့်တဲ့ကျင်ပြမေး idiom အသုံးကတော့
break the bank
ဖြစ်ပါတယ်စာလုံးပေါင်းက b r e a k break ကချိုးတာခွဲတာအကွဲစီတာချိုးဖောက်တာလို့လုံးောက်ဒီပေရပြီး the the b a n k the bank ကဘန်ဒိုက်ဆိုတော့ squid crown ရဲ့ဓာတ်ရိုက်ဒီပေကတော့ဘန်ဒိုက်ကိုချိုးဖောက်တာဘန်ဒိုက်ကိုကွဲစီတဲ့သဘောမျိုးပါဒီ idiom ဆင်းသက်လာတာကတော့လောင်ကစားဝိုင်းကလို့ဆိုပါတယ်။လောင်ကစားရမှာလောင်ကစားသူတူဟာဒိုင်မှာရှိတဲ့ငွေထွက်ပိုးပြီးနိုင်သွားလို့ဒိုင်ကွဲသွားတဲ့အဖြစ်မျိုးကိုဆိုရင် break the bank ဆိုပြီးတော့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ်။ idiom ဆိုတဲ့သဘောပိုက်ဒီပေကလေ ဒီတိုင်းမှာပဲကိုမှာရှိသမျှငွေအကုန်ကုန်သွားမယ်အဓိပ္ပာယ်ကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ကိုဆုထားတဲ့ငွေအဖြစ်ဗန်ဒိုက်ကိုရည်ညွှန်းတုံးထားတာဖြစ်ပါတယ်။ဒါကြောင့်မလို့ဆုထားတဲ့ငွေအကုန်ကုန်မဲ့ဆိုရင်ဗန်ဒိုက်ကြီးပေါက်သွားတော့မယ်သဘောပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Buying a new dress at a discount price will not break the bank. So go ahead and buy the one you like for your party.
အင်ဂျီအစ်စ်တဲ့ကိုရှော့စင်းချနေတဲ့ဝယ်မှာမို့ကို့မှာရှိတဲ့ပက်ဆံအလုံးကုန်မသွားနိုင်ပါဘူးဗျာ။ဒါကြောင့်ခင်ဗျားပါတီအတွက်ခင်ဗျားကြိုက်တဲ့အင်ဂျီကိုဝယ်တာဝယ်စမ်းပါဗျာလို့အထီးပြရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Buying a new dress at a discount price will not break the bank. So go ahead and buy the one you like for your party.
ကိုမရှိတဲ့ငွေအလုံးကုန်သွားမယ်ဆိုရင်ဘယ်လို idiom အသုံးနဲ့တင်စားပြောနိုင်မလဲ
break the bank
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီခရစ်မနက်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Indian သုံးနှုန်းသင်ကန်းစာစီစဉ်ကိုဒေါ်လာလာတန်တင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ဒီတစ်ပတ်ထုတ်လွှင့်မယ်မြို့သမီးကဏ္ဍမှာတော့ဒေါက်တာဒေါ်ရင်ရင်နွယ်ဟာကုလသမဂ္ဂယူနီဆက်အဖွဲ့ကြီးလက်အောက်မှာအင်ဒိုနီးရှားနိုင်ငံမှာတွားရောက်လှုပ်ဆောင်ခဲ့တယ်လို့တရုတ်နိုင်ငံမှာယူနီဆက်ရဲ့ဌာနကိုယ်စားလှယ်ဖြစ်နေလဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်အခုနားယူပြီးတဲ့နောက်လက်ရှိသမရဦးသိန်းစိန်အစိုးရရဲ့ပညာရေးဆိုင်ရာထူးချန်ပေးဖြစ်နေတာဝန်ထမ်းဆောင်နေတာပါသူ့ရဲ့နိုင်ငံတကာအတွေ့အကြုံတွေနဲ့ပတ်သက်လို့တွေ့ဆုံမေးမြန်းခဲ့ပြီးတော့အခုတစ်ပတ်မှာအပိုင်းနှစ်ကိုဆက်လက်ထုတ်လွှင့်ပေးလိုက်ပါတယ်ရှင်ဒေါ်လာလာတန်ကစီစဉ်တင်ဆက်ထားတာပါရှင
် You can bend but never break me cause it only serves to make me more determined to achieve my
ဒေါ်ဒေါ်ရင်ညိုနေနဲ့ကုလသမဂ္ဂမှာလုပ်ကိုင်ဒီလိုဒီချင်းမှာတွားပြီးတော့ထမ်းဆောင်နေတယ်။နောက်ထပ်ဆူနာမီဖြစ်ပြီးတော့ပေါ့နော်
။ဟုတ်တယ်
။အခြေပဲမှာဆိုရင်အဲ့ဒီအတွေ့အကြုံတွေရောမျှပေးပါလားရှင်။
ကျွန်မအင်ဒိုနီးရှားမှာအလုဆလုချိန်မှာ2001အဲ့တော့ဒီအစိုးရတက်ကမက်ကဘူဒီစကနုပုထီအောက်မှာသူတို့ပြုပင်ပြောင်းလဲရေးတွေလုပ်နေ
။
လုပ်နေရတဲ့အတူတတိုင်းတပြည်လုံးမအေးချမ်းသေးဘူး။ဥမာဒီမွတ်စလင်ဘာသာနဲ့ခရစ်ယာန်ဘာသာကြားမှာတိုက်ပွဲတွေဖြစ်တယ်အဆရှိသဖြင့်အချက်ပြည်နယ်ကွဲထွက်ခြင်းနဲ့ပပွားပြည်နယ်ကွဲထွက်ခြင်းနဲ့အဲ့ဒါတွေဖြစ်နေ။ကျမလည်းထုံးစံအတိုင်းပဲအဲ့ဒီဘာသာစကားကိုရအောင်သင်တယ်။ရအောင်သင်ပြီးအဲ့ဒီဘာသာစကားနဲ့သူများကိုစာသင်နိုင်တဲ့အထိလောက်ကျမတက်အောင်သင်ခဲ့ပါတယ်။သင်ခဲ့ပြီးဘလို့ပဲပြပြောဒီကိုနိုင်ငံတကာနိုင်ငံမှာကိုကောင်းအောင်လုပ်ပေးခြင်းအစိုးရနဲ့အတူတူလုပ်ရပါတယ်။ဆိုတော့အဲ့ဒီမှာလုပ်ရင်ဟိုအတွေ့အကြုံကတော့မျိုးမျိုးပေါ့လေ။ဒီအချက်အတွေ့အကြုံတစ်ခုတည်းပြောမယ်ဆိုလို့ရှိရင်အားလုံးမှတ်မိပါလိမ့်မယ်။26ရက်နေ့ဒီဇင်ဘာတနင်္ဂနွေနေ့မှာ7နာရီမှာဆူနာမီဖြစ်တော့အဲ့ဒီအချိန်ကကျမခွင်းနဲ့တိုက်ဆိုင်တော့ကျမအိမ်သေးသေးလေးကလည်းဟိုကျမမရှိတော့တခုတက်မှဆိုလို့ဘာမှ TV တွေဘာတွေမရှိပါဘူးကျမမသိဘူးငရင်လှုပ်တယ်အရင်ဆုံးငရင်လှုပ်တော့ဟာငရင်လှုပ်တယ်ပေါ့ဒီတိုင်းမဲ့အောင်မီနောက်ဖုန်းလာတယ်ဖုန်းလာတော့ငွေချင်းတွေကပျော်တယ်နေ့မှာ TV မရှိလို့နေမသိတာတဲ့အဲ့လိုပဲပေါ့ချင်းတဲ့အတိုင်းမဲ့နောက်တရက်နေ့ရက်နေတော့ဒီ UNICEF ဌာနချုပ်ကနေဖုန်းလာတယ်ပြန်တော့တဲ့အင်ဒိုနီးရှားကိုလှုပ်ရှားတယ်အများကြီးပဲပေါ့ဆိုတော့ကျမပြန်ပြီးလှုပ်ပါတယ်အဲ့ဒီမှာဟိုကေဆယ်ရေးပေါ့လေအကြီးကျယ်ပဲအဲ့ဒီမှာကေဆယ်ရေးလှုပ်ကြတာအဲ့ဒီမှာလည်းသင်ကန်းစာတွေအများကြီးပါပဲအဓိကတော့အဲ့ဒီမှာအလုပ်လုပ်တာအဓိကကျမပညာရေးမှာအဓိကအများဆုံးလုပ်တဲ့ကျောင်းတွေပြန်ဆောက်တာတို့ Education Management Information System လို့ခေါ်တဲ့ပညာရေးနဲ့ပတ်သက်တဲ့အညွှန်းကိန်းနေစီရင်အင်းနေအဲ့ဒါထားတဲ့စနစ်တွေတိဆောက်တာတို့အဲ့ဒါတွေကျမလုတ်ခဲ့ရပါတယ
်ဟုတ်ကဲ့ကျမရေးနဲ့ပညာရေးဆိုတော့အခုဒေါက်တာထွန်းရင်တွေဒီကုလသမဂ္ဂကနေအနားယူပြီးတော့ကိုယ့်ရဲ့အတွေ့အကြုံရပါတော့မြန်မာနိုင်ငံကလည်းခုပြုပြင်ပြောင်းလဲစတင်ပေါ်ဆောင်နေပြီဆိုတဲ့အခါကျတော့ပညာရေးကိုကြည့်မယ်ဆိုရင်တဲ့မူလတန်းကနေအထက်တန်းကနေပြီးတော့မှကောလိပ်ကိုတက်နိုင်တဲ့လူဦးရေပေါ့နော
်
900 ခန့်နှုန်းလောက်ပဲဟု
တ်တယ်ကောလိပ်က 900 ခန့်တော့နေ 1000 ခန့်နှုန်းဟု
တ်ကဲ့ဒီအနေအထားကိုဘလို့ပြောင်းပြီးလို့ရမှာရှင
်ပညာရေးကခေတ်ရဲ့ကျေးမှုန်တစ်ဖွဲ့ပဲဒီတိုင်းပြည်စီးပွားရေးကြတော့လေပညာရေးကြတာပဲဘာဖြစ်ဆိုဒီဟိုအလုပ်ဈေးကွက်မှာကလေးတွေကအလုပ်မရနိုင်တော့ဒီသူတို့ပညာနဲ့ကိုက်ညီတဲ့အလုပ်မရနိုင်တော့ကလေးတွေလည်းစားသင်ခြင်းစိတ်ကနည်းနည်းလျော့သွားတာပေါ့လေပြုပြင်စရာတွေတော့အများကြီးရှိပါတယ်အခုလက်ရှိပညာရေးဘုံကြီးဌာနကလည်းအများကြီးလုပ်နေပါတယ်ပြုပြင်မှု ဥပမာဒီဟိုဆင်းရဲတဲ့ကလေးတွေကြောင်းတက်ဖို့ပူလွင်အောင်ဒီမူလာတန်းကြောင်းကိုအခမဲ့အခုပေးတက်နေပြီစာအုပ်တွေပါတွေပါပေးတယ်အလဲတန်းကြောင်းလည်းအဲ့လိုဒီနှစ်ကစလုံနေပါပြီအသုံးစိတ်ကလည်း2010 17နဲ့ဆိုင်3ဆလောက်တက်လာပါတယ်3ဆလောက်တက်လာပြီမဲ့ GDP ရဲ့300ခန်းတော့အောက်မှာပဲရှိသေးတယ်အဲ့တော့ဒါဟာနည်းတယ်လို့ပြောတယ်ဒါပေမဲ့ခက်တာကလည်းကျမတို့ GDP ကမှန်းထားတာပဲရှိတယ်စီးရင်စရာဟိုမတိကြတော့တိတ်တိတိကျကျမသိဘူးဒါပေမဲ့နည်းတယ်ဆိုတာတော့မှန်နေပေါ့လေအဲ့တော့ဒါတိုးပေးရမယ်နောက်တစ်ဖက်တစ်လမ်းမှာပဲဒီသုံးစိတ်တိုးပေးတာနဲ့အတူအရေးသွေးကောင်းအောင်လုပ်ပေးရမယ်ပို့ပြီးထိရအောင်ပေါ့ဒါလည်းဒီဆင်းရဲတာနဲ့ပတ်သက်နေပြီမယ်ဥမာကျမပြောမယ်အခုမြန်မာနိုင်ငံမှာတော်တော်များများကျောင်းနေမှာကျောင်းသား80နဲ့ဆရာတယောက်ဆိုတော့အဲ့ဒီဆရာဘလောက်ပဲတော်တော်ကျောင်းသား20ကိုတင်တာလောက်ထိရောက်မှုမရှိနိုင်ဘူးဆိုအဲ့ဒါတွေပြင်ဖို့အတွက်ကဆရာတွေအများကြီးလိုတယ်ကျောင်းတွေအများကြီးလိုတယ်ဒါအသုံးစီပေါ့ဒါမဲ့တခါတည်းမှာပဲကျမတို့စနစ်တွေကိုပါပြုပြင်ဖို့လိုမယ်ဒီဆရာအတက်တင်စနစ်ကအစစမွဲစစ်တာကအစပြုပြင်ပြောင်းလဲဖို့လိုမယ်ဘာဖြစ်လို့လဲဆိုစမွဲကိုဒီအလွတ်ကျက်တဲ့ဟိုစနစ်ထက်ကလေးတွေကစဉ်းစားဝေဖန်သုံးသပ်တတ်အောင်တူမီတဲ့စနစ်ပေါ့လေဆော်အော်ပေးတဲ့စနစ်လူမျိုးလူမယ်ဆိုအများကြီးပါတက်ကတူမှာလည်းခလေးတွေလွတ်လပ်စွာရွေးချယ်နိုင်အောင်သူတို့ခလေးတယောက်ကစတော်တယ်ဆိုတာဝါသနာပါမစတော်မှာအဲ့ဒီဘာသာကိုအတင်းဝါသနာမပါပဲအဲ့လိုလုံးဝတော့စတော်မှာမဟုတ်ဘူးကဲဝါသနာပိုင်သူစူးစမ်းပြီးရအောင်လုပ်မှာပဲဆိုတော့ဒီတက်ကတူဝင်ခွင့်ရအစားကျမတို့ပြုပြင်ပြောင်းလဲနေပါတယ်တတ်တတ်ပေါ့လေဒီအထက်တန်းမှာစစ်တဲ့စမွဲနဲ့တတ်တတ်ဘာမှမတူအောင်တက်ကတူတခုစီကိုဝင်ခွင့်ဆောင်မွေးနေသူ့ဘာသူစစ်အောင် decentralize ပေါ့ဘ ਹੁ ချုပ်ကင်မှုစနစ်ကိုလျှော့ပေးဖို့အကြံပေးထားပါတယ
်ဆောစောကမူလတန်းပညာရေးအခမဲ့တင်နိုင်မှုအတွေ့လုပ်နေရဆိုတော့ကလေးတွေကဒီလွဲကလေးတွေလွဲထမင်းချိုက်ကလေးတွေဆွဲပြီးတော့ခါကြဲကျောင်းရောက်ဖို့တော်တော်လေးကိုမိုင်းနဲ့ချီပြီးတော့ရှောက်ကြရတယ်ဒီပြဿနာလေးတွေပေါ့နော်တွေ့တွေ့နေရတယ်
ဆိုတော့ဆင်းရဲတဲ့နိုင်ငံနိုင်မှာပဲကျွန်မပြောသလို budget တိုးပေးနိုင်ရင်ကျောင်းတွေဆရာတွေပို့ပြီးပေးနိုင်မှာပေါ့လေဟိုဝင်းကြီးဌာနကိုနိုင်ကွာတိပါလေအတိုင်းတာတစ်ခုထည့်ရတော့စောင့်အောင်ပါဗောလေစီးပွားရေးဟိုပို့ပြီးကောင်းလာအောင
်ဒေါ်ရင်ရွေကနောက်ပြောဟိုဒီ UNICEF မှာလည်းလှုပ်လာတယ်ဆိုတော့เนาะလက်ရှိမြန်မာနိုင်ငံမှာကလေးတွေရင်ဆိုင်နေရတဲ့အဓိကပြဿနာတွေဘယ်လိုသုံးသပ်မလဲရှင
်နံပါတ်1ပြဿနာကဒီကလေးတွေပညာရေးရရှိဖို့ကတော့အဓိကကလေးတွေအသက်ရှင်ရမယ်ကျန်းမာရမယ်အဲ့တော့အဓိကစိန်ခေါ်မှုကဒီမွေးစားဘဝအနေနဲ့အသက်9နှစ်လောက်အထိကိုကံအားကောင်းလာတဲ့အထိအသက်ရှင်ရမယ်ဆိုတော့ကျမတို့ကလေးတင်တော့လည်းမြင့်သေးပါတယ်တရုတ်တို့ယိုဒီယာတို့နဲ့ဆိုင်တော့မြင့်တယ်အဆိုးဆုံးပြဿနာတွေမှပါတာပါလဲဆိုတော့ကလေး3ပုံ2ပုံဟာအစာအာဟာရချို့တဲ့ပါတယ်သူတို့ standing လို့ခေါ်တယ်ညက်တာပေါ့လေအဲ့ဒါဘာကြောင့်လဲဆိုအုံနောက်ကိုထိတယ်ဆိုတော့အဲ့ဒါမိခင်ကျမရေးနဲ့ဆိုင်နေပါတယ်အထူးဖြင့်တောင်တန်းဒေသတွေ
နော်ဟုတ်ကဲ့
ဆိုတော့အဲ့ဒါအဓိကစိန်ခေါ်မှုပဲဒီညံဖို့မျိုးတွတ်တက်မှုပေါ့လေအုံနောက်ဖို့မျိုးတွတ်တက်မှုလာထိပါတယ
်ခုပြောပြောနေတာပေါ့နော်ဒီကုလသမဂ္ဂမှာလည်းပြောနေတာပါ The role of women in peace building မြန်မာနိုင်ငံကြီးကြီးတိဆောက်တဲ့နေရာမှာအမျိုးသမီးတွေရဲ့ပါဝင်နိုင်တဲ့အခန်းကဏ္ဍဘယ်လိုမြင်ပါလဲရှင
်အမျိုးသမီးတွေရဲ့အခန်းကဏ္ဍကတော့အမျိုးမျိုးဖြစ်နိုင်ပါတယ်ဒါဟိုညီညာရေးဆွေးနွေးပွဲမှာပါဝင်တဲ့အမျိုးသမီးတွေလည်းရှိပါတယ်ဥမာတော့ဆမရာဇာလင်းတို့ပါတို့လေပါတာပဲအရင်တော့ကလည်းဒီဟိုလက်နက်ကင်အဖွဲ့တွေထဲမှာလည်းပါပါတယ်အစ်စ်နိုင်မှာပါနိုင်ပါတယ်ခုကျွန်မစိတ်ဝင်စားတဲ့ပညာရေးပေါ့တိုင်းသားလူမျိုးအချင်းချင်းတင်းတင်းမြတ်မြတ်နေနိုင်အောင်ပညာရေးရရရှိအရေးကြီးတာကိုဒီထက်မှလည်းအများကြီးပါနိုင်တာပေါ့လေအခုလည်းဒီစီးဆက်ဆွေးနွေးနေတဲ့အထက်မှာအမျိုးသမီး NGO တွေအများကြီးပါနှစ်ဖက်စလုံးကူညီပေးနေတာလေဒေါ်ဂျန်နန်းတို့ပါတို့ကျွန်မထက်ပိုပြီးဟိုနားလဲပါတယ်သူတို့ကလေနောက်ပိုင်းကျရင်တော့ဒီပြန်လဲတိဆောက်တဲ့နေရာမှာလဲအမျိုးသမီးတွေကပါနိုင်ပါတယ်ကျမကတော့ယုံကြည်တယ်ဟိုဘယ်လိုပဲပြပြဟိုအမျိုးသမီးအမျိုးသားရဲ့လို့မဟုတ်ဘူးစောစောကပြောသလိုပါပဲကိုတကယ်ပေါင်းဝင်ပူးပေါင်းဆောင်ရွက်နိုင်နေဆိုရင်တော့အမျိုးသမီးအမျိုးသားမယွေပါနိုင်တယ်လို့ကျမယူဆပါတယ်ဒီနိုင်ငံရဲ့တိဆောက်ရေးမှာ
ဟိုအခုနောက်ဆုံးပေါ့နော်မင်းရှင်နာကအခုလက်ရှိမြန်မာနိုင်ငံမှာရှိနေတဲ့ကျမတို့အမျိုးသမီးတွေပေါ့နော်ဘယ်လိုအကြံပေးချင်ပါလဲရှင်ဘဝကိုဒီအောင်မြင်မှုလှမ်းရမှာပေါ့နော်ဘယ်လိုလုပ်နိုင်လို့ရှိလို့ရှိရင်ကိုယ့်ရဲ့ရည်ရွယ်ချက်ပန်းတိုင်ကိုအလိုရမတူရောက်နိုင်တာပေါ့နော
်ကျွန်မပထမအဆုံးပြောချင်တာဉာဏ်ပညာထက်မြက်တယ်မထက်မြက်ဘူးဆိုတာမွေးယူလို့ရပါတယ်။အုံနောက်ကလေ့ကျင့်ယူလို့ရတယ်ဆိုတာသူတို့သိပ္ပံနည်းချက်ကြလဲအများကြီးဟိုတက်တေတတကားတွေရှိပါတယ်။အဲ့တော့ကိုယ့်အုံနောက်ကိုအမြဲသုံးနေတယ်ဉာဏ်ပညာထက်မြက်အောင်လုပ်လို့ရပါတယ်။ အဲ့ဒါပထမတစ်ချက်ပေါ့လေ။နောက်ကိုဝါသနာပါရာတွေကိုကိုလုပ်ရရင်ပို့ပြီးထက်မြက်နိုင်တယ်ပို့ပြီးအကျိုးသက်ရောက်နိုင်တယ်ဆိုတော့ကျွန်မတွေ့ရပါတယ်။အဲ့လိုဝါသနာပါရာတွေလုပ်တဲ့အခါမှာလည်းဒီလူငယ်တွေသတိထားရမှာလူငယ်ဆိုတော့အာယုံကများတယ်။ကျွန်မလည်းငငယ်ကဒီလိုပဲဖြစ်ခဲ့တယ်။အဲ့တော့အာယုံများတော့ဟိုဟာဆက်ဆက်လုပ်လိုက်ဒီဟာဆက်ဆက်လုပ်လိုက်ဆိုအကျိုးမသက်ရောက်ဘူး။အဲ့တခုဆိုတခုပြီးအောင်လုပ်ဒါမှမဟုတ်လည်းတချို့လူကြီးကတော်ရင်နှစ်ခုသုံးခုတပြိုင်တည်းပြီးအောင်လုပ်လို့ရတယ်။ဒါမဲ့ဆက်ဆက်ရရကိုကျိုးစားတာဒီဆုံးကန်းတိုင်အောင်ရအောင်လုပ်ဖို့လိုတယ်ဇွဲရှိရှိနဲ့အဲဒုတိယတစ်ချက်ကဇွဲရှိဖို့ပေါ့လေနောက်တစ်ချက်ကကိုတိုင်းပြည်နဲ့ကိုလူမျိုးကိုယုံကြည်မှုအပြည့် confidence အပြည့်ထားဖို့ကျမအခုတွေ့ရတာမြန်မာနိုင်ငံကိုလာတဲ့နိုင်ငံသားတွေနဲ့ဆက်ဆံတဲ့အခါမှာကျမတို့လူငယ်တွေကအလိုလိုနေနိုင်ငံသားတွေကိုအထင်ကြီးနေတယ်နိုင်ငံသားပြောသမျှခေါင်းငိတ်နေတယ်အဲ့ဒါကျမလက်မခံဘူးကိုဘကိုယုံကြည်ချက်နဲ့ကိုတိုင်းပြည်ကိုလူမျိုးအတွက်ကိုလုံမယ်ကိုသာလင်ကိုတိုင်းပြည်ကိုလူမျိုးကြောင့်ပူတည်တယ်ဒီနိုင်ငံသားတွေထက်ဆိုရဲစိတ်ထားရမယ်လေကျမဘဝနေကျမပါကျမပြန်တင်ငားစာယူရတယ်ဒါပေမဲ့အများကြီးပါအဲလူငယ်တွေရတဲ့အဲ့ဒီအချက်၃ချက်ကိုစိတ်ဝင်စားမယ်လို့တော့ထင်ပါတယ
်ကဲကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ် You can
ဒေါ်လာတန်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုသိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒေါက်ခင်မျိုးတက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီတစ်ပတ်တော့မကြာခင်နှစ်တွေအတွင်းတဘာဝဘေးရန်တွေဆိုးဆိုးဝါးဝါးကြောက်ရွံ့မှုတွေနဲ့ကြုံနေရတဲ့ကဘာကြီးအတွက်ကုလသမဂ္ဂကဘာတွေလှုပ်ဆောင်ပေးနေလဲဆိုတာကိုပြောပြပေးပါစီကမ္ဘာကြီးပုံလွှဲလာမှုနဲ့ဆက်နေပြီးရာသီဥတုဖောက်ပြန်မှုတွေနဲ့အတူလူအသေးပြောက်များတဲ့သဘာဝဘေးအန္တရာယ်တွေကိုပါရင်ဆိုင်လာရတာမို့ကမ္ဘာနိုင်ငံအစိုးရတွေနဲ့ကျွမ်းကျင်ပညာရှင်တွေစုပေါင်းပြီးတိုက်ဖြတ်ဖို့အတွက်ကြိုးစားလာခဲ့ကြပါတယ်။1988ခုနှစ်မှာတော့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့နဲ့နိုင်ငံတကာမိုးလေဝသအဖွဲ့တို့ပူးတွဲပြီး Intergovernmental Panel on Climate Change IPCC အဖွဲ့ကြီးကိုထူထောင်နိုင်ခဲ့ပါတယ်။IPCC ဟာကုလသမဂ္ဂရဲ့သိပ္ပံဆိုင်ရာအဖွဲ့ကြီးဖြစ်ပြီးနောက်ဆုံးပေါ်သိပ္ပံပညာရပ်တွေဤပညာတွေနဲ့လူမှုစီးပွားအချက်လက်တွေပေါ်မူတည်ပြီးကမ္ဘာတဝန်းရာသီဥတုပြောင်းလဲမှုဆိုင်ရာကိုနားလည်လာဖို့နဲ့အတက်နိုင်ဆုံးအတိမ်းဆောင်းမရှိအောင်ထိန်းသိမ်းပေးနိုင်မှုဖွဲ့စည်းထားတာပါဂျနီဗာအခြေစိုက် WMO ဌာနချုပ်မှာအဖွဲ့ရဲ့လှုပ်ရှားမှုတွေအတွက်စီစဉ်ဆောင်ရွက်နေတာဖြစ်ပြီးဒီအဖွဲ့အတွက်ကမ္ဘာတဝန်းကထောင်နဲ့ချီတဲ့သိပ္ပံပညာရှင်တွေဟာစေတနာအလျောက်ပါဝင်ဆောင်ရွက်နေကြတာပါအခုလက်ရှိမှာ IPCC အဖွဲ့ဝင်နိုင်ငံပေါင်း195နိုင်ငံရှိနေပါတယ်ဒီအဖွဲ့ကလေလာဆန်းစစ်ထုတ်ပြန်ချက်တွေဟာလူမှုစီးပွားရေးနဲ့သိပ္ပံဤပညာပေါ်အခြေခံထားတာမို့ဒီအဖွဲ့ရဲ့အကြံပေးချက်တွေကိုနိုင်ငံတကာကစောင့်ကြည့်ပြီးစီမံကိန်းချရမှာအသုံးချလေးရှိပါတယ် IPCC ကကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုတွေအတွက်လီလာဆန်းစစ်ချက်အစီရင်ခံစာတွေထုတ်ပြန်ရမှာ Working Group 1လို့ခေါ်တဲ့အလုပ်ဖွဲ့တစ်ကပထမဆုံး Physical Science လို့ခေါ်တဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်မှုတွေဒေသဆိုင်ရာရာသီဥတုဖောက်ပြန်မှုတွေပါဝင်ယူပဓာတုဆိုင်ရာသဘာဝနဲ့စွန့်ရင်ဂုဏ်သတ္တိတွေပေါ်အခြေခံတဲ့လီလာဆန်းစစ်မှုတွေကိုတင်ပြရပါတယ်ဒီလိုတင်ပြမှုတွေနဲ့ပတ်သက်ပြီးအလုပ်ဖွဲ့နှစ်ကလူသားတွေပေါ်သဘာဝနဲ့ရိုက်ခတ်မှုကိုဆန်းစစ်ပေးရပါတယ်ဒီဆန်းစစ်မှုပေါ်မူတည်ပြီးအလုတ်ဖွဲ့၃ကရာသီဥတုပြောင်းလဲခြင်းကိုရော့ပါအောင်သုံးလို့ရတဲ့ဤပညာတွေနဲ့လိုအပ်ချက်တွေအတွက်ဆန်းစစ်အကြံပေးမှုတွေလုပ်လို့ရှိပါတယ်။အခုလိုဆင့်ဆန့်လှုပ်ဆောင်ရမှာ1990မှာ FAR လို့ခေါ်တဲ့ပထမဆုံးအစီရင်ခံစာကိုထုတ်ပြန်နိုင်ခဲ့ပြီး1995မှာဒုတိယ SAR 2000ခုနှစ်မှာတတိယ TAR အစီရင်ခံစာနဲ့2009ခုနှစ်မှာ AR4 သရုပ်ထအစီရင်ခံစာကိုထုတ်ပြန်နိုင်ခဲ့ပါတယ်။ပြင်စမ AR5 အစီရင်ခံစာရဲ့ပထမအဆင့်ဖြစ်တဲ့သိပ္ပံနည်းကျလေ့လာချက်တွေကိုအလုပ်ဖွဲ့တစ်က2013ခုနှစ်စက်တင်ဘာလမှာဆွီဒင်နိုင်ငံစတော့ခ်ဟုံးမှာဆွေးနွေးခဲ့ကြပြီးနိုဝင်ဘာလထဲမှာထုတ်ပြန်နိုင်ခဲ့ပါတယ်။ဒီနှစ်2014ခုနှစ်ထဲမှာဆန်းစစ်ချက်တွေကိုသုံးသပ်ကြမှာဖြစ်တယ်လို့2015ခုနှစ်အောက်တိုဘာလကမှာတော့အပြီးသက်အစီရင်ခံစာကိုထုတ်ပြန်ဖို့အတွက်ရာထားပါတယ်။ဒီ AR5 အစီရင်ခံစာထဲမှာကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုအတွက်လူသားတွေရဲ့လှုပ်ဆောင်မှုကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတာရှင်းရှင်းလင်းလင်းတွေ့ရကြောင်းနဲ့ဒီလိုရာသီဥတုမဖောက်ပြန်စေဖို့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုတွေကိုကန့်သတ်ဖို့အတွက်သတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုက ဒီနှစ် February လထဲမှာ California ပြည်နယ် Mojave ဒေသခံနေရာထဲမှာနေဆွင့်အသုံးစီမံကိန်းတွေကိုဒုနဲ့ဒဲနဲ့လှုပ်ဆောင်ခဲ့ပြီးဒီစီမံကိန်းကနေနေပေါင်း 34,000 အတွက်လျှက်စစ်တပ်အားလုံလုံလောက်လောက်ပေးနိုင်ခဲ့တယ်လို့ NRG ဆွင့်ဌာနအကြီးကဲ David Crane ကပြောပါတယ
် Our generation of leadership can get the ball rolling and fighting against climate change.
ဘာသာပြန်လို့ပြန်ဝေးလာတာကိုတိုက်ဖြတ်ဖို့ကျွန်တော်တို့မျိုးဆက်ရဲ့ခေါင်းဆောင်တွေကစတင်လှုပ်ဆောင်နေရပြီဖြစ်တဲ့အတွက်ရလာတဲ့အကျိုးဆက်တွေကိုနောက်မျိုးဆက်တွေခံစားကြရမှာပါအခုအခါအသက်20 30အရွယ်ရှိနေရတဲ့နောက်မျိုးဆက်တွေဟာကျွန်တော်စခဲ့တဲ့လုပ်ငန်းတွေကိုလက်ဆက်တတ်နိုင်မှာဖြစ်ပါတယ်ဒီလိုပဲကိုလက်ထက်ရောက်ရင်အကောင်းဆုံးဖြစ်အောင်မျိုးဆက်30ပြီ30လှူဆောင်သွားနိုင်ပါတယ
် IPCC ရဲ့ဥက္ကဋ္ဌ Rajendra Pachuri ကလည်းတစ်ချိန်မှာစီမံကိန်းတစ်ခုနဲ့တဖြည်းဖြည်းချင်းစဖို့တကဘာလုံးတိုင်းတာနဲ့လှုပ်စေချင်သူပ
ါ If we really want to bring about a limitation of
ကမ္ဘာအပူချိန်ကိုနောက်ထပ်2ဒီဂရီဆင်စီယက်ထက်ကျော်မသွားအောင်ကန့်သက်ထားခြင်းနဲ့ဆိုရင်တော့ဘာတွေလုပ်သင့်တယ်ဆိုတာကိုအခုထုတ်ပြန်လိုက်တဲ့အစီရင်ခံစာကရှင်းရှင်းကြီးပြောပြထားပါတယ်
။တက္ကသိုလ် 2050 မှာကမ္ဘာကထုတ်လွှတ်တဲ့ဖန်လွှင်ဓာတ်ငွေပမာဏကိုရာနှုန်း 40% ကနေ 80% အထိရှော့ချနိုင်မှာကမ္ဘာကြီးပူနွေးမှုနဲ့ဆက်နွယ်ပြီးဖြစ်ပွားတဲ့သဘာဝဘေးအန္တရာယ်တွေနှေးပါနိုင်မယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဒီအတွက်အဖြေရှိပါတယ်လို့အာမခံတဲ့သူကတော့EDF တဘာဝဝင်းကျင်ကာကွယ်ဆောင်ရှောက်ရေးရန်ပုံငွေအဖွဲ့ကနက်သန်နီယယ်ကိုဟိန်းပ
ါ There are a handful of things around energy efficiency renewable
ဆိုင်ကိုထိရောက်သုံးဖို့လုံနိုင်တဲ့နည်းတွေတော်တော်များများရှိပါတယ်အစားထိုးဆိုင်သုံးမလားတတုံးမပြုံးအောင်လုပ်မလားကမ္ဘာနိုင်ငံတွေအတွက်လုံးစရာတွေကအများကြီးပါဒီလိုလုပ်မယ်ဆိုရင်ဖန်လွန်ရင်ဓာတ်ငွေထုတ်လုပ်မှုတွေလျှော့ချနိုင်မှာဖြစ်ပြီးကမ္ဘာရာသီဥတုဖောက်ပြန်မှုတွေကို2020ပြည့်လောက်မှာထိနိုင်မှုကိုအထောက်အကူဖြစ်စေမှာပါ
နေဆွမ်းအင်လေးဆွမ်းအင်နဲ့ရေဆွမ်းအင်လို့သဘာဝကထုတ်ယူတဲ့ဆွမ်းအင်ကိုလက်ရှိမှာ 8.5 ရာနှုန်း3ဆွဲနေတယ်လို့နျူကလ িয়ার လောင်စာပါပေါင်းရင်ကမ္ဘာမှာရာနှုန်း20လောက်ကတန့်စင်တဲ့ဆွမ်းအင်သုံးနေကြပါပြီ။ဒါပေမဲ့လည်းကြောက်မီးသွေးတို့ရေနံလောင်စာတို့ကိုပါ short ချသုံးဆွဲဖို့လိုနေတယ်လို့ဆိုပါတယ
်။ When you look at the stats at the data in the report it shows for example that coalhas been growing faster
ကုစီရင်ခန်းစာထဲမှာကြည့်မယ်ဆိုရင်တော့တခြားလောင်စာတွေထက်ကြောင်မီးသွေးလောင်စာကိုသုံးတာကတနည်းတခြားပုံများလာတာတွေ့ရမှာပါဒါကြောင့်အစားထိုးလောင်စာဆွမ်းအင်ကိုပိုပြီးသုံးလောင်ပုံစံပြောင်းပြစ်ကြရမှာပါဒါပြင်တဘာဝလောင်စာတွေကိုပါမျှဝေသုံးဆွဲဖို့လည်းလုပ်ရမှာပ
ါဖန်လုံအင်းနဲ့အစိတ်တန်းငွေထုတ်လွှတ်မှု short ချနိုင်တာလူလူကျန်းမာရေးအတွက်ပါအရေးပါနေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်ဟုတ်ပါတယ်မဲပေးပိုင်ခွင့်ရှိတဲ့လူလူကပါဒါကိုနားလေသဘောပေါက်ပြီးတက်လာမဲ့အစိုးရတက်ကိုဖိအားပေးနိုင်တယ်လို့ဆိုပါတယ
် We need to get on top of it but the optimism comes from
လူနေနဲ့ရာသီဥတုပြဿနာဆရာကိုထိတ်တန့်တင်ကြဖို့လိုအပ်နေပါတယ်တကယ်လို့ဒီကိစ္စကိုနိုင်ငံရေးအရပါဇောင်းပေးပြီးတွန်းလာကြမယ်ဆိုရင်တော့အာဏာပိုင်တွေကနည်းပညာပိုင်းကစပြီးလှုပ်ဆောင်လာမှဖြစ်တယ်လို့အောင်မြင်ဖို့လမ်းလဲများလာနိုင်တာမို့ဒါကိုလူတိုင်းစိတ်ဝင်စားလာအောင်လုပ်ဖို့ပဲလိုအပ်နေတာပါ
ကမ္ဘာလူသားတွေကြားဖန်လွှင်ဓာတ်ငွေနဲ့သဘာဝဝင်းကျင်အန္တရာယ်တွေကိုဆက်ဆက်နားလည်လာရင်ရာသီဥတုဖောက်ပြန်မှုကိုကာကွယ်ဖို့အတွက်ကိုယ်တိုင်ပါဝင်လာကြမှာဖြစ်ပါတယ်။2009ခုနှစ်တုန်းကဂျပန်နိုင်ငံကျိုတိုမှာချုပ်ဆိုခဲ့တဲ့စာချုပ်အရဖွံ့ဖြိုးပြီးနိုင်ငံကြီးတွေကဖန်လွှင်ဓာတ်ငွေထုတ်လွှတ်မှုကို1990တုန်းကထုတ်လွှတ်မှုအောက်900နှုန်းလျှော့ချဖို့အတွက်သဘောတူခဲ့တာပါ။ဒီကျိုတိုစာချုပ်ဟာ2012ခုနှစ်မှာတက်တန်းကုန်ဆုံးခဲ့တာမို့ကုလသမဂ္ဂညှိနှိုင်းရေးမှုတွေကဒါကိုအစားထိုးဖို့အတွက်ကြိုးစားနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ကမ္ဘာပေါ်မှာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံလဲဖြစ်မွ슬လင်လူများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာသမရရွေးကောက်ပွဲကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမှာဂျိုကိုဝီဒိုဒိုကမဲအားလုံးရဲ့53ရာခိုင်နှုန်းရရှိခဲ့ပြီးပရာဘိုဝိုဆိုဗီယန်တိုက48ရာခိုင်နှုန်းသာရခဲ့တယ်လို့ဂျကာတာမှာရှိတဲ့အထွေထွေရွေးကောက်ပွဲကော်မရှင်ကဇူလိုင်22ရက်နေ့ကကြေညာခဲ့ပါတယ်။ဇူလိုင်လ9ရက်နေ့မှာကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံရွေးကောက်ပွဲမှာမဲပေးသူတန်း130ကျော်ကသူတို့လိုချင်တဲ့သမရကိုလွတ်လပ်ပြီးတရားမျှတစွာနဲ့ရွေးချယ်ခဲ့ကြပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တွေကလည်းထင်သာမြင်သာရှိသလိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်ခဲ့တာတွေ့ရပါတယ်။ဂျိုကိုဝီလိုလူပိုတည်တဲ့မစ္စတာဝီဒိုဒိုကိုဆူရာကာတာမြို့မှာမွေးဖွားခဲ့ပြီးသူဟာအောင်မြင်တဲ့ပရိဘောကလုပ်ငန်းရှင်တဦးလည်းဖြစ်ပါတယ်။ 2005 ခုနှစ်ကတည်းကစလို့နိုင်ငံရေးမှာတက်ကြွလှူရှားခဲ့သူပါ။ဆိုလိုဆိုတဲ့မြို့ရဲ့မြို့တော်ဝန်အဖြစ်ခုနှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးနောက်2012ခုနှစ်မှာဂျာကာတာမြို့တော်အုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်ခံရသူလည်းဖြစ်ပါတယ်။ဝီဒိုဒိုကိုလူကြိုက်များရတာကလည်းအဂတိလိုက်စားမှုကင်းရှင်းတဲ့အုပ်ချုပ်ရေးကြောက်ရဲ့တင်ရှားတဲ့နိုင်ငံရေးမိသားစုတွေနဲ့ဆက်ဆံရေးလမ်းကြောင်းထူထောင်တာမျိုးကင်းရှင်းတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အင်ဒိုနီးရှားနိုင်ငံတို့ဟာအရင်အရင်ကတည်းကခံမြဲချစ်ကြည်တဲ့ဆက်ဆံရေးတွေရှိခဲ့ပါတယ်။1998ခုနှစ်မှာသမရဟောင်းဆူဟာတိုကိုဖျောက်ချပြီးတဲ့နောက်ပိုင်းတဖြည်းဖြည်းတိုးတက်လာတဲ့အင်ဒိုနီးရှားရဲ့ပြုပြင်ပြောင်းလဲရေးတွေကြောင့်တိုင်းပြည်တည်ငြိမ်မှုရှိသလိုအင်ဒိုနီးရှားနဲ့အမေရိကန်ကြားဆက်ဆံရေးကလည်းပိုအားကောင်းလာခဲ့ပါတယ်။2010ခုနှစ်မှာသမ္မတအိုဘားမားနဲ့အင်ဒိုနီးရှားသမ္မတဆိုစီလိုဘန်ဘန်ယူရိုယူနိုတို့ကပိုမိုကျယ်ပြန့်တဲ့အင်ဒိုနီးရှားအမေရိကန်နှစ်နိုင်ငံဆက်ဆံရေးစာမျက်နှာအသစ်ကိုဖွင့်လှစ်ခဲ့ကြပါတယ်။အဲ့ဒီတည်းမှာဒီမိုကရေစီရေးအရက်ဖက်လူအဖွဲ့အစည်းကိစ္စပညာရေးလုံခြုံရေးကုန်သွယ်ရေးစွမ်းအင်နဲ့သဘာဝပတ်ဝန်းကျင်ကိစ္စရပ်တွေအထိပါဝင်ပါတယ်။အမေရိကန်သမ္မတအိုဘားမားရောနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပါအင်ဒိုနီးရှားသမ္မတသည့်မစ္စတာဝီဒိုဒိုရွေးကောက်ပွဲအနိုင်ရတာကိုချီးကျူးဂုဏ်ပြုခဲ့ကြပါတယ်။အင်ဒိုနီးရှားပြည်သူတွေကဒီမိုကရေစီနဲ့ပတ်သက်တဲ့သူတို့ရဲ့ယုံကြည်မှုကိုဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမှာပြလိုက်တာပဲလို့သမ္မတဥပမာကမစ္စတာဝီဒိုဒိုကိုတယ်လီဖုန်းနဲ့ဆက်သွယ်ချီးကျူးရင်းမှတ်ချက်ပေးပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီပေးပို့တဲ့တမန်လွာထဲမှာလည်းအမေရိကန်နဲ့အင်ဒိုနီးရှားနှစ်နိုင်ငံတို့ဟာလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတွေကိုအပြန်အလှန်လေးစားလိုက်နာသွားကြဖို့နဲ့နိုင်ငံကြကြပြင်းပြန်ဆက်ဆံရေးကိုအခိုင်အမာတိဆောက်သွားဖို့ပြောခဲ့ပြီးဒါမှသာဒီကနေ့ကမ္ဘာမှာရင်ဆိုင်နေရတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ဒေတာရင်းပြဿနာတွေကိုအတူတကွဖြေရှင်းသွားနိုင်မှာဖြစ်တယ်လို့ပြောခဲ့ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ခံမြဲအောင်ရွေးကောက်ခံရတဲ့အင်ဒိုနီးရှားသမ္မတတဲ့ဝီဒိုဒိုနဲ့လည်းလက်တွဲဆောင်ရွက်သွားနိုင်လိမ့်မယ်လို့အမေရိကန်နိုင်ငံကမျှော်လင့်ထားကြောင်းလဲဂျွန်ကယ်ရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစိုးရဂျင်းသာမကနိုင်ငံပြည်သူတွေချင်းဆက်ဆံရေးတွေအထိပါတိုးချဲ့လှုပ်ဆောင်သွားဖို့မျှော်မှန်းထားကြောင်းပြောကြားထားပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။သောရရှင်တို့ခုနားဆင်ကြကြတာက American Soya ရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO ရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါမယ်ရှင်။
မြန်မာနိုင်ငံအခြေအနေဟာဆိုးဘက်ကိုဥလဲသွားတာကြောင့်ဒီအခြေအနေဟာနိုင်ငံဆက်ဆံရေးကိုစိုးစိုးဝါးဝါးထိခိုက်စေတယ်ဆိုပြီးတော့မြန်မာအစိုးရကိုသတိပေးဖို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုအမေရိကန်အောက်လွတ်တော်အမတ်80ကျော်ကသတိပေးလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးကယ်ရီဟာမြန်မာနိုင်ငံမှာကျင်းပမဲ့ ERF ASEAN ဒေသတွင်းအစည်းအဝေးကိုတက်ရောက်ဖို့အခုလာဆန်းမှာမြန်မာနိုင်ငံကိုသွားရောက်ဖို့ရှိနေတာပါ။မြန်မာအစိုးရတက်အတွင်းမှာရှိနေတဲ့ကလေးစစ်သား91ယောက်ကိုမြန်မာစစ်တပ်ကဩဂတ်စ်လ1ရက်နေ့တောက်ကြနေကပြန်လွှတ်ပေးလိုက်ပါတယ်။အခုလိုလွှတ်ပေးလိုက်တဲ့အပေါ်မှာကုလသမဂ္ဂကလည်းကြိုဆိုလိုက်ပြီးတော့မြန်မာစစ်တပ်အတွင်းမှာကလေးစစ်သားတွေမရှိအောင်အရှင်ုံမြင့်လှုပ်ဆောင်သွားဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဟမတ်စ်အဖွဲ့အနေနဲ့တောက်ကြနေကတိုက်ခိုက်မှုတွေအတွင်းဖမ်းဆီးလိုက်တဲ့အစ္စရေးစစ်သားကိုချက်ချင်းပြန်လွှတ်ပေးရမယ်လို့အမေရိကန်သမ္မတဘရော့အိုဘားမားကပြောကြားလိုက်ပါတယ်။ဂါဇာကအခြေအနေပြည်လည်ဖို့ကြိုးပမ်းတဲ့နေရာမှာဟမတ်စ်အနေနဲ့အလေးနက်ရှိတဲ့ဆိုရင်အဲ့ဒီအစ္စရေးစစ်သားကိုပြန်လွှတ်ပေးရမှာဖြစ်တယ်လို့အင်ဗီရိုမှာတောက်ကြနေကပြောကြားလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
သတင်းကြီးချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လို့ရေမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အဲလစ်ဆန်ဖြစ်ပါတယ်ကျမတို့နန္ဒာချက်ပါရှင် VOA American တမနက်ဖက်မြန်မာဝါသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင် VOA ကိုနားဆင်ကြတဲ့အတွက်လည်းသောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.